ကာဇာမလူသားချင်းစာနာထောက်ထားရေးအတွက်ပြစ်ခတ်ချက်ချင်းရပ်ဆဲကြဖို့အင်္ဂါနေ့မှာကျင်းပခဲ့တဲ့ကုလသမဂ္ဂထွေထွေညီလာခံရေးပေါ်စီဝေးကလည်းတောင်းဆိုလိုက်ပါတယ်ထောက်ခံမဲ153မဲဆက်ကျင်မဲ10မဲနဲ့မဲမပြည့်တဲ့နိုင်ငံ23နိုင်ငံနဲ့ဆုံးဖြတ်ချက်ချခဲ့တာပါအလားတူတောင်းဆိုတဲ့အဆိုပြုချက်ကိုနိုင်ငံ103နိုင်ငံထောက်ခံချက်နဲ့လုံခြုံရေးကောင်စီမှတောက်ချာနေကစဉ်းစားခဲ့ပေမဲ့အမေရိကန်ကဗီတိုအသုံးပြုခဲ့တာကြောင့်ဆုံးဖြတ်ချက်မကျခဲ့ပါဘူးအထွေထွေညီလာခံဆုံးဖြတ်ချက်ဟာဥပဒေအရလုံဆောင်အောင်မယ်ဆိုတဲ့သဘောမရှိပေမဲ့နိုင်ငံအများစုရဲ့အမြင်ဖြစ်တာကြောင့်အလွန်အရေးကြီးကြောင်းကုလသမဂ္ဂပြောရေးဆိုခွင့်ရှိသူစတီဖန်ဒူဂျာရစ်ကတနင်္လာနေ့ကပြောကြပါတယ်။ဂါဇာကအစ္စရေးဟာမတ်စစ်ပွဲကိုမရက်ခဲ့လို့ရှိရင်စစ်ကချဲ့သွားနိုင်ပါတယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးဟူစိန်အမီရပ်ဒိုလာဟီယန်ကအမေရိကန်ကိုအင်္ဂါနေ့ကသတိပေးလိုက်ပါတယ်။တကယ်လို့ဒီအခြေအနေတိုက်ဆက်ပြီးသွားနေရင်ထိန်းလို့မရဘာဖြစ်မဲ့ကြိုပြောမရတဲ့ပောက်ကွဲမှုတရားအချိန်မရဖြစ်နိုင်ပါလေဒီနေ့အထိတော့အမေရိကန်တွေသဘောမပေါက်သေးတာဒါပါပဲလို့ဂျနီဗာကကုလသမဂ္ဂမှာသူကအခုလိုပြောလိုက်တာပါမကြားခင်သဘောမပေါက်ဘူးဆိုရင်အကျိုးဆက်ကအမေရိကန်ပေါ်ပြင်းပြင်းထန်ထန်တက်ရောက်ပါလိမ့်မယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးကပြောကြားပါတယ်